အီရန်မှာခေါင်းစဉ်ပေါ်ကစိတ်ကန့်တကြမချုံမှုနဲ့အဖမ်းခံခဲ့ရတဲ့အသက်22နှစ်အရွယ်မာရှာအမီနီရဲ့ရဲလက်တွင်တည်ဆုံးခဲ့ရတဲ့ပတ်သက်ပြီးတော့ကန့်ကွက်ဆန္ဒပြသူတွေကိုအီရန်စုအကအင်ကာနေမှာပြင်းပြင်းထန်ထန်နှိမ်နှင်းခဲ့ပါတယ်။လူမှုမီဒီယာတွေမှာတော့အီရန်အာဏာပိုင်တွေကကတ်ဒေတာကဆန္ဒပြသူတွေကိုနှိမ်နှင်းမှုအတွက်တန်ကြပ်ကကားတွေဆစ်လွတ်နေတဲ့ပုံတွေပြသထားပါတယ်။တဟီရန်အနောက်ဖက်မိုင်250လောက်အကွာကကတ်ဒစ္စတန်ပြည်နယ်မြို့တော်ဆန္ဒသားမှာတော့အရိယင်းရဲတွေနှစ်ပြက်ကပြက်ခတ်ခဲ့တာဖြစ်ပါတယ်။ဟန်ကောလူဖွင့်ခွင့်ဖွဲ့ရဲ့ဆာမျက်နှာမှာတော့မှောင်နေတဲ့လမ်းတွေမှာတနက်နဲ့ပြက်ခတ်တာမိလောင်နေတာတွေကိုပြတဲ့ဗီဒီယိုတွေတင်ပါတယ်။အီရန်တလွှားဆန္ဒပြမှုတွေဆက်ပြီးဖြစ်ပွားနေတယ်လို့မြို့တော်တဟီရန်မှာလည်းတနင်္လာနေ့ကခေါင်းစည်းပေါ်မှာမပါပဲဆန္ဒပြချီတက်နေတဲ့အမျိုးသမီးတွေမိန်းကလေးတွေကိုတွေ့နေရပါတယ်။အမီနီတေဆုံမှုကြောင့်ဆန္ဒပြနေတာအခုဆိုသတင်းလေးပတ်တည်းရောက်လာပါပြီ။2009ခုနှစ်မှာအစိုးရလှုပ်ရှားမှုပြီးကြတဲ့ကဆိုရင်ဒီဆန္ဒပြမှုကအီရန်ရဲ့ဘာသာရေးစီးမံဆိုင်ရာအတွက်အကြီးဆုံးစိန်ခေါ်မှုကြီးတစ်ခုဖြစ်ပါတယ်။အမီနီယာကတ်လူမျိုးပါ။အီရန်ရဲ့ကတ်ဒေတာမှာသူတေဆုံမှုပေါ်ဆန္ဒပြမှုကိုစက်တင်ဘာ18ရက်နေ့သူ့ဇာပနာကျင်းပချိန်ကလေးကစတင်ခဲ့တာလည်းဖြစ်ပါတယ်။